ိတ်စဉ်ဆိုရ2005ဧပြီလမှာသဘောတူခဲ့တဲ့ကျောင်းမီးတွေတုံဒါအပေးစိတ်ယုံတိဆောက်ရေးစီမံရေးတခုကိုဒီဇင်ဘာလရောက်တော့ရက်ဆိုင်နိုင်ကြောင်လွှတ်တော်မှာကြေညာပါတယ်။မွန်ပြည်နယ်ရေးမြို့နယ်အင်းဒင်းရွာအနီးမှာတိဆောက်ဖို့ရည်ရွယ်တာမို့အင်းဒင်းစီမံကိန်းလို့လူသိများပါတယ်။ဂျပန်ထိုင်းကုမ္ပဏီရဲ့စီမံကိန်းဖြစ်ပေမဲ့ဒေသခံတွေကန့်ကွက်ဆန္ဒပြတာမို့ရက်ဆိုင်ရဲလို့ကုမ္ပဏီကကြေညာပါတယ်။တနင်္လာနေ့တိုင်းဒဝဲခရိုင်ဗန်းချောင်းဒေသမှာစစ်ခရိုနီဦးကျော်ဝင်းရဲ့ကုမ္ပဏီကိုဧက2000ကျောင်းမီးသွေးတူးခွင့်ပေးတာကိုလည်းခန့်ခွက်ကြပါတယ်။မွန်ပြည်နယ်ကြံမြောမြို့နယ်မှာမော်လမြိုင်ဘီလက်မြေလုပ်ငန်းကိုတော့ဧပြီလ1ရက်နေ့ကစပြီးကျောင်းမီးသွေးလောင်စာနဲ့လေပတ်နေပြီလို့ပြည်နယ်ဝန်ကြီးချုပ်ကဇွန်လ15ရက်နေ့ကပြောဆိုကြောင်းအေယာဝတီသတင်းမှာဖော်ပြပါတယ်။ဒါပေမဲ့ဆာဖာကန့်တာထုတ်လုပ်မှုအနည်းဆုံးကျောင်းမီးသွေးအမျိုးအစားကိုအင်ဒိုနီးရှားကတင်သွင်းပြီးအသုံးပြုနေတယ်လို့ဆိုပါတယ်။ကျောင်းမီးသွေးဟာလူမှုဘဝကိုထိခိုက်စေပြီးအဆိတ်သင့်နိုင်တဲ့အတွက်ဒေသခံတွေကစိုးရိမ်ကြပါတယ်။ဒါကြောင့်ကျောင်းမီးသွေးစီမံကိန်းတိုင်းကိုကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ
်။မော်လမြိုင်ဘီလက်မြေလုပ်ငန်းအတွက်ကျောင်းမီးသွေးသုံးဓာအားပေးစက်ရုံတည်ဆောက်တာကိုဒေသခံကြေးရွာ၁၁ရွာကကန့်ကွက်ကြပါတယ်။အင်ဒိုနီးရှားကတင်သွင်းတဲ့ကျောင်းမီးသွေးအမျိုးအစားဖြစ်လို့မြမကြောင်မီးသွေးလောက်မဆိုးဘူးလို့အကြောင်းပြပါတယ်။ကြောင်မီးသွေး၄မျိုးလောက်ရှိပေမဲ့အကြမ်းမြင်အဖြစ်အပျော်မျိုးနဲ့အမားမျိုးဆိုပြီး၂မျိုးခွဲနိုင်ပါတယ်။အပျော်စားအညွေရောင် Lignite ကြောင်မီးသွေးဟာပတ်ဝန်းကျင်ကိုအထိခိုက်ဆုံးဖြစ်ပါတယ်။မြမကြောင်မီးသွေးဟာအပျော်စားဖြစ်လို့ပတ်ဝန်းကျင်ကိုအများဆုံးညဉ့်ညမ်းစေပါတယ်။ကြောင်မီးသွေးတွင်းတွေဟာဟင်းလင်းပွင့်တွင်းဖြစ်လို့မြေပေါ်ကတူးယူရပြီးထုတ်ယူတဲ့ပမာဏများလေလေတူးယူတဲ့နေရာကျယ်ဝန်းလေလေဖြစ်ပါတယ်တီကျစ်ကြောင်မီးသွေးကြောင့်ပတ်ဝန်းကျင်ပျက်စီးရပုံကိုပို့အုပ်လူငယ်အဖွဲ့က2011ခုနှစ်မှာအစီရင်ခံစာထုတ်ပြန်မှုပါတယ်အခုအထိကန့်ကွက်နေကြတုံးဖြစ်ပါတယ
်ကြောင်မီးသွေးသုံးဆက်ရုံစီမံကိန်းအားလုံးလူလူမှာဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြပွဲနဲ့ကျုံးနေရပါတယ်ရန်ကုန်တိုင်းအတွင်းမှာတော့ကြောင်မီးသွေးသုံးဆက်ရုံတိဆောက်ခွင့်မပြုကြောင်းသိရပါတယ်ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်းခရိုင်မိုင်းကန်မြို့နယ်မှာတော့ဒေသခံတွေရဲ့ကန့်ကွက်မှုကြောင့်လုပ်ငန်းရုပ်သိမ်းဖို့ကုမ္ပဏီဘက်ကသဘောတူခဲ့ပါတယ်။ကျောင်းမင်းသွေးတွင်တွင်ရေဝေးရေလဲဒေသတစ်တော်တွေပျက်စီးပြုံးပြီးပြည်လဲရတွေပျက်စီးလာနိုင်တာကိုရှင်းပြတဲ့အတွက်ကျောင်းမင်းသွေးသူ့ဖော်မှုကိုရုပ်သိမ်းဖို့ကုမ္ပဏီဘက်ကဆုံးဖြတ်ခဲ့ကြောင်းသိရပါတယ
်။ဒါပေမဲ့တရံစာတမ်းနဲ့ပတ်ဝန်းကျင်ရေးရာဝန်ကြီးဦးဝင်းဝင်းကကျောင်းမင်းသွေးဟာအန္တရာယ်မရှိဘူးလို့လွှတ်တော်မှာပြောဆိုတဲ့အတွက်မိုင်းကန်ကြောင်မီးသွေးလုပ်ငန်းကိုမကြမီကပြန်လည်စတင်နေပြီဖြစ်ကြောင်းဇွန်လ2ရက်နေ့ထုတ်ရှမ်းတန်တော်ဆင့်မှဖော်ပြပါရယ်ကြောင်မီးသွေးလုပ်ငန်းကထွက်တဲ့မီးခိုးနဲ့အမှုတ်ဟာလူတို့ကိုညဉ့်ညမ်းစေတာမို့လူတို့ကျန်းမာရေးကိုအန္တရာယ်ပေးတယ်လို့ပြည်သူတွေကနားလည်ထားကြပါရယ်အပျော်စားဖြစ်တဲ့အတွက်ကြောင်မီးသွေးပုံအလိုလိုမီးလောင်လို့ထွက်လာတဲ့အနံ့ဆိုးဟာဒေသခံတွေကိုအတော်ဒုက္ခပေးပါရယ်ကြောင်မီးသွေးသုံးဆက်ယုံကထွက်တဲ့မီးခိုးမှာပါလာတဲ့အစိတ်တက်ဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်။ဆက်ယုံတဝက်ကရွာဒီမှာလူဦးရေ90ရာခိုင်နှုန်းဟာအရေးပြားရာရံတဲ့ရောဂါကိုခံစားနေရတယ်လို့ဆိုပါတယ်။ဘာကြောင့်ထုတ်ခွင့်ပေးတယ်ဆိုတာစဉ်းစားစရာဖြစ်လာပါတယ
်။ထိုင်းနိုင်ငံမြောက်ပိုင်းကကြောင်မီးသွေးသုံးမင်းမော့လျှက်စစ်ဓာအပိဆက်ယုံကထုတ်လွှင့်လိုက်တဲ့အစိတ်ငွေကိုရှူရှိုက်ပြီးလို့အသက်ရှူလမ်းကြောင်းရောဂါအဆုတ်ကင်စာသွေးအဆိပ်တဲ့ယောဂါစတဲ့ယောဂါတွေကိုခံစားရသူပေါင်းထောင်ချီရှိနေပါတယ်။မြန်မာပြည်မှာကြောင်မီးသွေးထုတ်ခွင့်ကိုအစ်စ်ထုတ်မပေးတော့ဘူးလို့တရားစာတက်တဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဝန်ကြီးကမကြမီကပြောပါတယ်။အရင်ထုတ်ခွင့်ရထားသူတွေကတော့စီကနီလာအတိုင်းလုပ်မလုပ်စစ်ဆေးမယ်လို့ဆိုပါတယ်။စွန့်အင်ရဖို့ကြောင်မီးသွေးအရေးကြီးပြီမယ်လူမှုအသက်ဘေးကပိုပြီးအရေးကြီးပါတယ်။တဘောဝဓာတ်ငွေတရုတ်နဲ့ထိုင်းကိုရောင်းစားနေတာမို့မြန်မာပြည်မှာအခအတန့်နဲ့သာသုံးနိုင်ပါလေအခုတော့ဒီကန့်တတ်ထားတဲ့ပမာဏကုန်သွားလို့နောက်တတ်မရတော့ပါဘူးပဝင်းကျင်ထိခိုက်တဲ့ရေအားရက်စစ်ကိုလည်းမထုတ်နိုင်ပါဘူးဒါကြောင့်ကြောင်မီးသွေးသုံးဓာအပိစက်အကြောင်းပြည်သူတွေနားလည်အောင်ရှင်းပြပြီးတိဆောက်ဖို့စိတ်ကူးကြောင်းရက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနအတွင်းဝင်ကဧပြီလကပြောပါလေကြောင်မီးသွေးသုံးဆက်ယုံမှာရေသုံးတဲ့ပမာဏအလွန်များတာကြောင့်ရည်တို့ကိုညဉ့်ညားစီတဲ့အပြင်ရေရှားပါမှုပြဿနာစုကိုလည်းဖြစ်စေနိုင်ပါတယ်ခင်ဗျာ